သူတွေးသူမြင်စီစဉ်ကကျေးဇူးပါရယ်ခင်ဗျာရန်ကုန်တိုင်းကော့မှုမြို့နယ်ထမ်းမနိုင်ရွာသူမဆုစုနှွေဟာအဖိနှိတ်ခံဒေသခံပြည်သူတွေရဲ့အကျိုးအတွက်စေအစိုးရကိုရဲရဲတောက်ဆန့်ကျင်တိုက်ပွဲဝင်ခဲ့တဲ့အတွက်2000ပြည့်နှစ်နောက်ပိုင်းကစလို့ထင်ရှားလာခဲ့တဲ့အမျိုးသမီးလူခွင့်လှူရှားသူတူဖြစ်ပါတယ်မတရားမှုတွေကိုရင်ဆိုင်တွန်းလှန်ရမယ်ဆိုတဲ့ငယ်စဉ်ကတည်းကစွဲမြဲကိန်းအောင်လာခဲ့တဲ့အသိစိတ်ကြောင့်ပဲစေအစိုးရရဲ့အဖိနှိတ်ဆုံးကာလတစ်ခုမှာလူခွင့်ရေးတက်ကြွလှူရှားသူတူဖြစ်လာခဲ့ရတာလို့မဆူဆူနွေးကဒီလိုစပြောပြပါလေ
။ပြီးတော့တဲ့အွေတွေကခုရှိမှမဟုတ်တာလို့တာလို့ဆိုရင်တော့မခံဘူးရှင်။မိသားစုကမဟုတ်တာလို့ရှင်တစိမ့်ကနှမ်းနေတယ်မိသားစုကမှားရင်တော့မိသားစုကမပါဘူး။တစိမ့်ကကာပြီးတော့အရိုက်ခံပြီးတော့အဲ့မျိုးလုပ်ခဲ့တာတော့ဟိုးငငယ်လေးတွေက
1990ခုနှစ်နဲ့2000ခုနှစ်ကြာကာလဟာမြန်မာနိုင်ငံတဝန်းကပြည်သူတွေအရမလိုအပ်ပြီးခိုင်းစင်မှုတန်းကိုအဆိုးဝါးဆုံးခံခဲ့ကြရတဲ့ကာလတခုလည်းဖြစ်ပါလေ။ရဲရင်တဲ့ NLD လူငယ်အဖွဲ့ဝင်တူအဖြစ်အရမလိုအပ်ပြီးခိုင်းစီခံရတဲ့ပြည်သူတွေဘက်ကဘလို့ရည်တည်ပေးခဲ့တယ်လဲဆိုတာမဆုစုနှွေးကဒီလိုဆက်ပြောပြပါလေ။ကျွန်မ
1992ခုနှစ်မှာ NLD တွေဝင်ခဲ့တယ်။အဲ့တော့ကျွန်မငယ်ငယ်လေးပဲရှိသေးတယ်။2003ခုနှစ်မှာကော်မူမြို့နယ်အတွင်းမှာရှိတဲ့ဖမ်းမနိုင်ကံတုံးက900မျက်စံနီးကြောက်ရွာလေးဆိုတဲ့ရွာ5ရွာကိုအရမလိုအပ်ပြီးခိုင်းစီတယ်။ငါရဲ့အတင်းကိုလိုအားပေးလောက်ကမယ်မလုံနိုင်တဲ့လူတွေပတ်စံငွေ6000အိမ်အောင်စုတစုဝင်ကိုထည့်ရမယ်မထည့်နိုင်တဲ့လူတွေရဲနဲ့ဖမ်းမယ်ဆိုပြီးတော့အသက်70နဲ့ကျင်ညာပြီးတော့ရွာလေးကအိမ်အောင်စုဝင်တွေကိုစင့်ပြီးတော့ခိုင်းတယ်စိန်ဘူးပေါ့နော်ဥကျော်တင်ရနေပြီးတော့ကျမကိုလိုအားပေးလာစင့်ဒါစင့်တဲ့အခါမှာကျမကနေပြီးတော့ဦးလို့လိုအားပေးလာစင့်လာတော့ဟုတ်ပြီကျမကဖေမေလည်းမရှိဘူးကျမတယောက်တည်းနေရတာကျမကျမကြီးလည်းမကောင်းဘူးလို့ဒီလိုအားပေးတာကျမမတူးနိုင်ဘူးကျမတောက်တူးလည်းမပေါက်နိုင်ဘူးလိုအားပေးလည်းမလုံနိုင်ဘူးအဲ့လိုပြောတော့နင်မလုံလို့မရဘူးတဲ့အေးနင်မလုံလို့ရှိရင်လည်းနင့်ဟိုတဲ့ရဲနဲ့ဖမ်းမှာပဲတဲ့ဦးကိုလိုအားပေးမခံရဆိုတော့ဥပဒေရှိတယ်နော်လို့အဲ့လိုပြောတော့ကျမတို့လိုမျိုးကျမကြီးမကောင်းတဲ့ပေါ့တယောက်တည်းနေရတဲ့လူတွေနဲ့ပေါ့မိအိုဖရေမုတ်ဆိုးမရေတခုလက်တွေနေတိုင်းမကောင်းတဲ့လူတွေပေါ့နော်ဥလိုရကလူကြီးတွေကတော့လှုပ်ပေးနေတယ်အခုအဲ့လူလူတွေကိုလိုက်ပြီးတော့အတင်းအားမလှုပ်အပေးလှုပ်ခိုင်းနေတာလေလို့ကျမတောင်းဆိုတယ်မရဘူးတဲ့ဒါအချက်ကခိုင်းတာလေနင်တို့မလှုပ်လို့ရှိရင်နင်တို့ပေါ့ထောင်ချခြင်းခံအလန်းထိတ်ကတော့អော်ပြီးတော့ပြောပြီးတော့ပြန်သွားတယ်အဲပြန်သွားတော့ကျမညဘက်ကျတော့ပေါ့နော်ကျမအဲဘယ်လိုလုပ်ရှင်ကောင်းမလဲမသိဘူးပေါ့ကျမတို့ရွာမှာလေကျမအပါဝင်အယောက်90ကျော်လောက်ကရှိတယ်အဖိုးကြီးတွေဝိုင်းနေလဲရှိသေးတယ
်အဲ့ဒီကာလကအရမလိုအပ်ပြီးခိုင်းစင်မှုအတွက် ILO နိုင်ငံတကာအလို့သမားအဖွဲ့ချုပ်နဲ့ဆက်သွယ်သူတွေကိုအာဏာပိုင်တွေကဖမ်းဆီးထောင်ချနေကြတယ်ဖြစ်ပါတယ်။ဒီလိုနဲ့မဆုစုနွေးဟာထမ်းမနိုင်ရွာကလေးကနေရန်ကုန်မြို့ကိုတွားရောက်ပြီး ILO ရုံးတာဝန်ခံ Mr. Richard Hussein နဲ့တွေ့ဆုံပြီးအရမလိုအပ်ပြီးခိုင်းစင်မှုကျူးလွန်သူဗိုလ်ချုပ်မှုကြီးတန်းရွှေဦးဆောင်နဲ့စစ်အစိုးရကိုရဲရဲဝံ့ဝံ့စတင်တရားစွဲဆိုခဲ့ပါတယ်။
ကျမလည်းတခါငါကြားတိုက်တယ်တခါမှစကားမပြောဘူးတဲ့အချိန်အဲ့နဲ့ကျမရောက်လာတော့ခလဲကြတော့ရစ္ဆာဝူစီကလက်ခံတွေ့တယ်ဘသူကအစိုးရကိုတိုက်မှလဲပေါ့ကျမဖြစ်နေတဲ့အခါကျတော့ကျမအဲ့တော့အကောင်လေးရဲ့တေးတေးလေးဆိုတော့လူကလည်းသူနာပတ်ဆုံးလေးဆိုတော့ကျမကိုချီပြီးတော့စဉ်းစားပါအောင်နဲ့မင်းကရာဃဥက္ခတွေကိုနဲ့တရားဆွဲရမှာတဲ့အဲ့ရာဃဥက္ခဆိုတာမျိုးပါတဲ့အစိုးရအဖွဲ့စီတဲ့မဝတာကနေခံထားတာပေါ့အဲ့တော့မင်းကရာဃဥက္ခကိုတရားဆွဲရတယ်ဆိုပေမဲ့မင်းကဒီအစိုးရကိုတရားဆွဲရမှာတဲ့ပြည်သူကနေပြီးတော့အစိုးရကိုတရားဆွဲလို့ရှင်ပြည်သူကပဲထောင်ချနိုင်တယ်ဆိုတာသိသလားတဲ့အဲသိပါတယ်လို့အဲ့လိုပြောတော့အဲ့ဒါဆိုရင်နဲ့မင်းစဉ်းစားအောင်နဲ့ဒီမှာစဉ်းစားလိုက်တယ်ဒီမှာတရားမဆွဲလို့ရှင်ကျမအပါဝင်ပေါ့နော်ဒီလိုအားပြီးမလုပ်တဲ့ရွာ၅ရွာအိမ်အောင်စုဝင်တွေအကုန်လုံးကတရားစွဲခံရတော့မှာအဲ့တော့ကျမနေပြီးတော့တရားစွဲလို့ရှိရင်ခြံတဲ့လူတွေညွတ်မယ်ကျမတရားမစွဲလို့ရှိရင်ခြံတဲ့လူတွေအကုန်လုံးကရဲရဲဖမ်းသွားမယ်ချုပ်ခန်းထဲကိုရောက်မယ်ဆိုမိသားစုဒုက္ခရောက်မယ်အဲ့တော့ခြံတဲ့လူတွေအတွက်ကိုကျမတယောက်တည်းနဲ့ကျမလေးမယ်ဒီလူတွေချုပ်ခန်းထဲကိုမရအောင်ကျမထောင်ကြရကြပါစေကျမတရားစွဲမယ်ကျမဆုံးဖြတ်တော့မရှောက်ဘူးစီရကဲလည်းစဉ်းစားပြီးပြီလားတဲ့စဉ်းစားပြီးပါပြီလို့ကျမတို့တရားစွဲခွင့်ပြုပါလို့
စေစုအကိုစိန်ခေါ်တရားစွဲဆိုခဲ့တဲ့မဆုစုနွေဟာအခက်အခဲအမျိုးမျိုးနဲ့ရင်ဆိုင်ခဲ့ရပြီးတက်တည်အထောက်ထားအခိုင်အလုံနဲ့တင်ပြနိုင်ခဲ့မှုကြောင့်နောက်ဆုံးမတော့အမှုကိုအနိုင်ရရှိခဲ့ပါတယ်။အာရမခိုင်းစေမှုကျူးလွန်သူအာနာပိုင်တွေလည်းထောင်နှံတွေချမှတ်ခံခဲ့ရပါတယ်။ ဒီနောက်ပိုင်းလူခွင့်ချူပေါမှုတွေကိုအကြောက်တရားကင်းကျင်းတဲ့ပုံမှန်လင်းလင်းထောက်ပြဝေဖန်ပြောဆိုမှုတွေကြောင့်စေစိုးဟာအာဏာပိုင်တွေရဲ့ညှဉ်းပန်းမှုတားဆီးပိတ်ပင်မှုနဲ့ဖန်ဆီးထောင်ချမှုတွေရင်ဆိုင်ခဲ့ရပါတယ်။2006ခုနှစ်မှာတော့လူခွင့်ကိစ္စတွေစွန့်စွန့်တမန်ဆောင်ရွက်သူတွေကိုကနေဒါနိုင်ငံကချီးမြှင့်တဲ့ဂျွန်ဟန်ဖရီလူခွင့်စုအတွက်ကဘာတဝမ်းကအဆိုပြုခံရသူတရာကျော်တဲကမဆုစုနွေကိုရွေးချယ်ချီးမြှင့်ခဲ့ပါတယ်။မဆူဆူနွေဟာ2011ခုနှစ်အောက်တိုဘာလအတွင်းနောက်ဆုံးအကြိမ်ထောင်ကနေပြန်လည်လွတ်မြောက်လာခဲ့ပြီးတဲ့နောက်တောင်သူလယ်သမားတွေအလုသမားတွေအရေးရပိုင်ခွင့်တွေအတွက်ပိုပြီးတက်ကြွတဲ့စိတ်တွေနဲ့ဆက်လက်တိုက်ပွဲဝင်နေစေဖြစ်ပါတယ
်။ KSS ကကျမတို့အကုန်လုံးမဟုတ်ဘူး။ကျမတို့ခုချိန်ထိကိုကျမတို့လူသမားလယ်သမားတွေကနှလမ်းမထူတဲ့ခေါ်ကကျမတို့လယ်သမားကြီးတွေဆိုရင်ဘယ်လောက်ထိဒုက္ခရောက်နေလဲဆိုရင်အခုဆိုလေယာဉ်မပိုင်ဆိုင်ခွင့်မရှိဘူး။လယ်သမားတွေဖြစ်ပြီးတော့ခမင်းငတ်နေတဲ့လယ်သမားတွေအများကြီးရှိတယ်ပေါ့။အဲ့လိုမျိုးခွင့်ရေးဆုံးရှုံးနေတဲ့လယ်သမားတွေကလည်းရက်တည်ပေးတဲ့အစိုးရဆိုတာမျိုးပေါ်ပေါက်ခဲ့တာမရှိဘူး။လယ်သမားတွေအလို့သမားတွေကလည်းပြီးတော့ရက်တည်ပေးတယ်ပေါ့နော်။ဥပဒေလည်းပေါ်ပေါက်ခဲ့တာမရှိဘူး။ထုတ်ပြန်ထားတဲ့ဥပဒေကဒီလယ်သမားလယ်သမားတွေကကွယ်ပေးနိုင်တဲ့ဥပဒေမျိုးတွေလည်းမဟုတ်ဘူး။အဲ့တော့ကျမတို့ကနေပြီးတော့ဒီလယ်သမားလယ်သမားတွေကလည်းရက်တည်ပေးနိုင်တဲ့အစိုးရတရက်နဲ့ဥပဒေတရက်ပေါ်ပေါက်လာတဲ့အထိသူတို့ခွင့်ရေးတွေပြေဝရရရှိကျမတို့တောင်းဆိုမယ်။ဆက်လက်ပြီးဆောင်ရွက်သွားမယ်ဆိုရင်ကျမထောင်နေရတဲ့ဆန္ဒပါ။
ဂျွန်ဟန်ဖရီဆုရှင်လူခွင့်လှူရှားသူမဆုစုနွေရဲ့တွေးမြင်တွေကိုကောက်နှုတ်ပြန်ဆက်ရင်းအခုတစ်ပတ်သူတွေးသူမြင်အစီအစဉ်ကိုလည်းဒီမှာရှင်းလင်းပြပါ။နားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။